တရုတ်မြန်မာနယ်စပ်ကကိုးကန်တိုက်ပွဲတွေပြီးဒီတိုက်ပွဲတွေနဲ့ပတ်သက်လို့လေးလာသုံးသပ်မှုတွေအမျိုးမျိုးထွက်ပေါ်နေရမှာအရှိလေပိုင်းလည်းနဲ့မောင်ခူလုပ်ငန်းနဲ့ဆက်ဆက်နေတဲ့အကြောင်းရင်းသားချက်တစ်ခုကိုစက်တင်ဘာ3ရက်နေ့တို့အမေရိကန်သတင်းစာ Salon News မှာဖော်ပြထားပါတယ်တရုတ်မြန်မာနယ်စပ်ကထောက်လိုက်တဲ့သတင်းတွေနဲ့တရုတ်ပြည်မှကြီးကလျှို့ဝှက်သတင်းတွေကိုအခြေခံပြီးရေးသားထားတယ်ဆိုတဲ့ဒီသတင်းဆောင်မမှာကုလသမဂ္ဂအဖွဲ့တွေကဗိမ်းပပျောက်ရေးအတွက်အစာထိုးသီးနှံနဲ့လက်နက်ဟောင်းတွေကိုဝယ်ယူရမှာတရုတ်ပြည်လို AK-47 လက်နက်တွေကအများဆုံးပဲဖြစ်တယ်လို့ဆိုပါတယ်ကိုးကန်တိုက်ပွဲပြဿနာမှာနောက်ထပ်အကြောင်းရင်းတစ်ရပ်ရှိနိုင်တယ်လို့ဒီဆောင်မကိုရေးတဲ့ Washington DC အခြေစိုက်သတင်းစာဆရာ Mr. Wayne Mason ကသူ့ရဲ့ထောက်လိုက်သတင်းရက်ွက်တွေကိုကိုးကားပြီးဒီဆောင်မမှာဖော်ပြထားပါတယ် Mr. Mason ဟာ Washington DC ကအစိုးရအဖွဲ့အစည်းနဲ့နိုင်ငံရေးသမားတွေရဲ့အတွင်းရေးကိုထောက်လှမ်းရေးသားပြီး Wayne Mason Report Wayne Mason အစီရင်ခံစာကိုထုတ်ဝေနေတဲ့သတင်းစာဆရာတူဦးဖြစ်တယ်လို့ American ပြည်တွင်းရေဒီယိုနဲ့သတင်းစာတွေမှာသတင်းအစီအစဉ်တွေကိုရေးသားတင်ပြနေသူတူလည်းဖြစ်ပါတယ်ဒီဆောင်မပါအချက်လက်တွေနဲ့ပတ်သက်ပြီးတော့ Mr. Mason ကို RFA ကဆက်သွယ်မေးမြန်းရမှာသူကအခုလိုဖြေပါတယ
် By what I was told by a very good source of mine who's in China southern China right now near the Burmese border the guns being bought back under this program
ဒီပြည်တွင်းကယုံကြည်တဲ့သူသတင်းအဆက်အသွယ်တစ်ခုရပြောကြားချက်အရဒီကုလသမဂ္ဂလက်နက်ပြန်လည်ဝယ်ယူရေးအစီအစဉ်တွေကနေအီရန်ပွဲစားတွေကလက်နက်တွေကိုဝယ်ယူပြီးဒီပွဲစားတွေကမှတဆင့်အရှိလေပိုင်းဂါဇာဒေသကပါလက်စတိုင်းစစ်သွေးကြွတွေဖြစ်တဲ့ Hezbollah နဲ့ Hamas စီစီကိုပြန်ပန့်ပိုးနေတဲ့အကြောင်းစုံစမ်းသိရပါတယ်လို့ Mr. Wayne Mason ကပြောသွားတာပါ Mr. Mason ရဲ့သတင်းဆောင်မမှာကိုးကန်ဒေသတိုက်ပွဲတွေမှာ Israel အစိုးရထောက်လိုင်းအဖွဲ့ဖြစ်တဲ့ Mossad ရဲ့အခန်းကဏ္ဍကိုအချက်နှစ်ချက်နဲ့ထောက်ပြထားပါတယ်ပထမတစ်ချက်ကတရုတ်မြန်မာနယ်စပ်လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့ Israel လူစုကိုင်းတွေပူးပေါင်းပြီးနှိမ်နှင်းမှုဖြစ်တယ်လို့ဆိုပါတယ်ဒီ Israel လူစုကိုင်းတွေဟာအရင်ကရွှေတရီကန်ဒေသမှာတုန်းကလိုပဲမူရစ်ဆေးထုတ်လုပ်တာဖြစ်ပါတယ်လို့ဆိုပါတယ်ဒုတိယတစ်ချက်ကတော့တရုတ်လုံ AK-47 တပ်နဲ့တည်းအရှေ့လေပိုင်းဂါဇာဒေသကိုရောက်လာနေတာကိုနှိမ်နှင်းဖို့မြန်မာအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်တာလို့ Mr. Mason ကပြောပါတယ်
Well these are being bought very cheaply by the UN it's the same program in Cambodia where
ဒီလိုလက်နက်နဲ့ငွေသားလဲတဲ့အစီအစဉ်မျိုးကမ္ဘောဒီးယားခမာနီသဘုံဟောင်းနေစီကပြန်ဝယ်ယူခဲ့တာတွေရှိပါတယ်အဲ့ဒီလက်နက်တွေဟာမောင်ခိုလန်းကတစင်အိန္ဒိယနယ်စပ်ကသဘုံတွေကီးလင်္ကာကသဘုံတွေစီပြန်ရောင်းတာတွေဖြစ်ခဲ့မှုပါတယ်လို့ Mr. Mason ကပြောသွားတာပါအီရန်လက်နက်ပွဲစားတွေအနေနဲ့တခြားဒေသနဲ့နိုင်ငံတွေကလက်နက်တွေဝယ်လို့ရနိုင်ရတဲ့တရုတ်မြန်မာနယ်စပ်ကလက်နက်ဟောင်းတွေကိုဘာဖြစ်လို့ခက်ခက်ခဲခဲဝယ်ယူကြပါသလဲဒီချက်ကစဉ်းစားစရာဖြစ်ပါတယ်ဒီမေကွန်းကိုတော့ Mr. Wayne Mason ကဈေးပေါ်ပေါ်နဲ့ဝယ်လို့ရတဲ့အတွက်ပါလို့သုံးသပ်ပါတယ
် The reason why these weapons are in high demand is all these groups know how to operate an AK-47 it's a pretty standard weapon of issue
AK-47 လက်နက်တွေဟာဒီလိုစစ်သွေးကြတွေတကယ်တမ်းအားထားတဲ့လက်နက်မျိုးဖြစ်လို့ဒီလက်နက်တွေကိုလူကြိုက်များရတာလည်းပါသလိုတပုံဖွဲ့တွေအနေနဲ့အထူးထွေလေ့ကျင့်စရာမလိုပဲအကျွမ်းဝင်နေတဲ့လက်နက်မျိုးစားဖြစ်နေလို့လည်းဖြစ်ပါတယ်လို့ပြောသွားတာပါဒီသတင်းဆောင်မရဲ့အဆိုအရနေပြည်တော်ကိုဩဇာရှိနေတဲ့အစ္စရေးထောင်လိုင်းရဲ့မြန်မာတပ်တွေရဲ့အဓိကပြစ်မှတ်ဟာကုလသမဂ္ဂကအစီအစဉ်အရပြန်ဝယ်ထားတဲ့လက်နက်ပစ္စည်းတွေနဲ့ကိုးကန်းနဲ့ဝါဒေသကလက်နက်စက်ရုံအငယ်စားတွေဖြစ်တယ်လို့ဆိုပါတယ်ဒီအတွက်ကြောင့်တရုတ်မြန်မာနယ်စပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာအခုလိုကြားမြတ်ပါနေကြပါလို့ဆိုပါတယ်
The weapons are not actually coming from factories per se. Maybe originally they did, but the UN is buying up these weapons.
ဒီလက်နက်တွေဟာတိုင်းရင်းသားလက်နက်စက်ရုံငယ်လေးတွေကထုတ်တာမဖြစ်နိုင်ပေမဲ့ကုလသမဂ္ဂကပြန်ဝယ်ပြီးအဓိကတနေရာရမှာသူလောင်ထားပုံရပါတယ်။အဲဒီကမှလက်နက်မောင်ခိုပွဲသားတွေကကြားဖြတ်ပြန်ဝယ်ပြီးကဘာတလောကိုပြန်ဖြန့်တာမျိုးပါလို့ Mr. Mason ကပြောသွားတာပါ။ Mr. Wayne Mason ရဲ့သတင်းဆောင်မမှာအမေရိကန်ထောင်လိုင်းအဖွဲ့ CIA နဲ့အစ္စရေးထောင်လိုင်းအဖွဲ့ Mossad တို့ရဲ့အားစကခြေလှမ်းနေလို့ဖော်ပြထားပါတယ်။တရုတ်မြန်မာနယ်စပ်ကအစ္စရေးအဖွဲ့ပါဝင်ပတ်သက်ပုံအီရန်ပွဲသားတွေကလက်နက်ဝယ်ပြီးပါလက်စတိုင်းကိုပံ့ပိုးနေပုံနေနဲ့ပတ်သက်ပြီးသတင်းခိုင်မာမှုဘလောက်ရှိပါသလဲလို့ RFA ကထပ်ပြီးတော့မေးမြန်းရမှာတော့ Mr. Mason က
Yes, well my source has spoken to people with the Chinese government he has very good connections because
he's တရုတ်ဆက်သွယ်ကဘေကျင်းမြို့မှာခြေဆိုင်တဲ့သူတရုတ်အစိုးရအရာရှိတွေနဲ့အတွန်းကြကြအဆက်ဆံရှိတဲ့ American တူဖြစ်လို့အချက်လက်ခိုင်မှာပါတယ်တရုတ်မြန်မာနယ်စပ်ကကြားသိရတဲ့သတင်းအချက်လက်တွေနဲ့ပတ်သက်ပြီးဘေကျင်းမြို့မှာအပြန်အတည်ပြုထားနိုင်တဲ့အတွက်ဒီအချက်လက်တွေဟာခိုင်မှာပါတယ်ဒီအချက်တွေကြောင့်လဲတရုတ်နိုင်ငံကကိုးကန့်ဒေသအရေးမှာဝေဖန်မှုနှဲပါတာဖြစ်ပြီးဒုက္ခသည်တွေဝင်ရောက်လာတာကိုလည်းလက်ခံထားရတာဖြစ်ပါတယ်အဲ့ဒါကတော့လက်နက်မောင်ခိုလုပ်ငန်းနဲ့ကိုးကန့်တိုက်ပွဲတွေဆက်ဆက်ပုံအကြောင်း Washington DC အခြေစိုက်သတင်းစာဆရာ Mr. Wayne Mason ကို RFA ဆက်သွယ်မေးမြန်းတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ